ခေဖိုးခွားဆိုတဲ့ကရင်လူငယ်အစိုးရတယောက်နေတယ်ဗောလေဒီစစ်ပြေးဒုက္ခတွေဒီစကန်နေတယ်ညနေပြီးတော့အခုလိုကရင်လူငယ်အစိုးရတယောက်ဖြစ်လာဖို့အတွက်ကိုဘယ်လိုဖြတ်တန်းခဲ့ရတယ်ဆိုတာလေးအရင်ဆုံးပြောပြပြောပ
ြကျွန်တော်ဒုက္ခတွေကနေပြီးတော့ကျွန်တော်ဒီမြန်မာနိုင်ငံထဲရောက်ဖို့ဆိုကျွန်တော်96ခုနှစ်လောက်မှကျွန်တော်မြန်မာကရင်ပြည်နယ်ဆွေကုပ်ကိုကျွေးရမှကျွန်တော်ရောက်လာပါတယ်ဘုံမူစီစောချစ်သူကဒီထောင်လေးနေဆက်ခြေရွက်လေးတွေ့ရမှကျွန်တော်ရောက်လာပါတယ်2000နှစ်ကစပြီးတော့ကျွန်တော်ကရင်ဒုံရိုင်းတွေမှာဝင်ကပါတယ်တို့ကရင်အရင်နဲ့သရှင်ကြီးရေးတဲ့နောက်ပြီးတော့ကျွန်တော်ကရင်နုပညာလောကတွေကိုဘဝရောအလုံးစုံပြည့်တော့ဝင်လာခဲ့ဖြစ်ပါလားစူးစမ်းမှုတွေကတော့အများကြီးရှိပါလားကျွန်တော်နေတဲ့နေဆက်ကတိုင်းသားတယောက်ဖြစ်တဲ့အတွက်ပေါ့ဒီပြည်နယ်တွင်းမှာဝင်လာဖို့အတွက်တော့အခက်အခဲတော့ရှိပါတယ
်လက်ရှိချိန်မှာပေါ့ဒီအစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအပြစ်ခတ်ရဆဲရေးအတွက်ကိုကြိုးပမ်းနေတဲ့အချိန်ကာလအတွက်လည်းပေါ့ဒီတင်ရင်ဒုက္ခတွေစခန်းမှာရှက်ကြံနေသေးတဲ့ဒုက္ခတွေရဲ့ဘဝအခြေအနေရောဘလို့ဖြစ်တင်တယ်လဲဆိုတာကရင်လူမျိုးတယောက်အနေနဲ့ပြောပြပြပါလားဗျ
အခုဆိုလဲကျွန်တော်တို့ဒုက္ခတွေမှာကျွန်တော်တို့ငွေစည်းတွေရောအဆွေမျိုးတွေရောကျန်ပါသေးတယ်ခင်ဗျသူတို့ကိုလဲကျွန်တော်တို့ကပြက်လန်းနေစေချင်ပါတယ်ကျွန်တော်မြန်မာနိုင်ငံမှာတကယ်လို့တိုင်းသားလက်နက်ကိုင်တွေအလုံးသားစီလုံးညီညွတ်ပြီးတော့ပြက်လန်းနေနိုင်မှာဆိုရင်သူတို့အတွက်ကကျွန်တော်လိုပါပဲလောင်းအိမ်တွေကထုတ်လွတ်မြောက်သွားတဲ့ကလေးတွေကောင်လို့ဖြစ်မှာပါသူတို့ကလဲပြက်လန်းရှင်ကြပါတယ်တချို့တော်တော်များများကချို့ငွေချင်းတွေအခုဆိုရင်နိုင်ငံခြားတတိယနိုင်ငံကိုရောက်သွားကြတာများပါတယ်ခင်ဗျကြံခဲ့တဲ့လူတွေလဲကျွန်တော်ထားနိုင်ရတဲ့ဇက်မဆိုဒုက္ခတွေအားလုံးကိုကူးရှိပါတယ်ဟုတ်ကဲ့အဲဒီမှာကြံခဲ့တဲ့ကျွန်တော်တို့အမျိုးတွေအားလုံးလာပဲပြန်လာနေချင်းကြပါတယ်သူတို့လည်းကျွန်တော်တို့နိုင်ငံကျွန်တော်တို့ပြည်နယ်ဆိုလို့တတိယမှာပါသူတို့ပြန်လာနေချင်းကြပါတယ်ဒီတိုင်းသားလက်နက်ကန်တဲ့အစိုးရသားအစီအပြေချုံမိသွားမယ်ဆိုရင်ထာဝရငြိမ်းချမ်းရေးညီသာရသွားမယ်ဆိုရင်ဟုတ်ကဲ့သူတို့အားလုံးပျော်ရွှင်မှာပါအဲ
ဒီကရင်ဒုက္ခတွေစကမ်းတွေမှာလက်ရှိဖြစ်ပေါ်နေတဲ့သူတို့ဒီဒုက္ခတွေရဲ့ခံစားနေရတဲ့အနေအထားလေးတွေပေါ့လေသူတို့ဘယ်လိုနေကြရတယ်လဲအစာရေးတောက်ရေးဘယ်လိုအခက်အခဲတွေရှိကြတယ်အဲ့ဒါလေးပြောပြပေးပါလား
ကျွန်တော်ကကျွန်တော်ခု96ခုနှစ်တည်းကနေပြီးတော့တည်ရောက်လာတဲ့အတွက်ကြောင့်အခုဘလို့ကြံခဲ့မယ်ဆိုတော့ကျွန်တော်တည်တည်ကြမသိနိုင်ပါဘူးခင်ဗျ။ဒါပေမဲ့ကျွန်တော်တို့ခုအရင်ကနေခဲ့တဲ့တပ်တန်းမှာတော့ဆိုရင်ကျွန်တော်အုတ်ပြတ်ဒုက္ခတွေစခန်းမှာနေပါတယ်။စာဖို့သောက်ဖို့တောင်မပူရပေမဲ့သွာလာတဲ့နေရာမှာခက်ခဲဖြစ်ပါတယ်ခင်ဗျ။အခုဆိုရင်ကျွန်တော်တည်င်းနေကြတာတော့ကျွန်တော်ဒုက္ခတွေဖြတ်သိမ်းမလို့ကြပါတယ်။ထားနိုင်ငံသားအဖြစ်နဲ့ခံယူမယ်ဆိုခံယူပေးခံယူတယ်။ပြီးတော့နိုင်ငံသားထွက်ချင်တယ်ဆိုရင်လည်းနိုင်ငံသားထုတ်ဖို့ပြပါတယ်။တချို့လူတွေဆိုရင်ဟိုကအခုဒုက္ခတွေမှာကြံခဲ့လူတွေဆို UA မလောက်ရသေးတဲ့လူတော်ကထောင်သိမ်းပေါင်းများစွာရှိပါတော့ခဲ့။စာဟုသောတောက်ဖို့တောင်မပူရပေမဲ့သူတို့မှလည်းညှို့လင်းချက်မရှိတဲ့ပန်းတိုင်းမှာကျင်လင်နေရတာခင်ဗျာ။
ကရင်တူတူကြားထဲမှာပေါ့လေကေဖိုကာရဲ့အောင်မြင်တဲ့ဘာသချင်းတွေများရှိအောင်မလဲ။အဲ့ဒီချင်းတွေလည်းတစ်ချက်လောက်သိပြပေးပါလားဗျ။
Muévale Puedo comer no baldalonda Peso yo gai mial ala no O ikhu khong plo shong pho he Be mani plo ti khong sa phom ple So ple do sa na di O ki la go ga plo shong pho
ဒီတဲ့ချင်းနမေကတော့တတွေ့ကရင်ကျွန်တော်ကရင်ဘာသာနေတယ်ကျွန်တော်တတွေ့စူးလို့ဖြစ်ပါတယ်တတွေ့စူးဆိုတာလက်တွေ့လို့အတိတ်ပဲရပါတယ်ကျွန်တော်တို့ကရင်လူမျိုးချင်းချင်းပဲဟိုအရင်ကဘုံများတွေ့တဲ့နေရာတိုင်းမှာပြင့်နေကြတယ်ဘာလို့ပြင့်နေကြမှာလဲကျွန်တော်တို့ပြောတာကျွန်တော်တို့လူမျိုးကလူမျိုးစုလေးပါကျွန်တော်တို့လူနည်းစုကသာမညီညွတ်ဘူးဆိုရင်ကျွန်တော်တို့လူများစုကိုဘယ်လိုတတ်လို့ရမှာလဲအခုဘဝမှာချမ်းသာပြီးစားမကုန်တောက်မကုန်တဲ့လူတွေအများကြီးရှိပါတယ်သူတို့တွေကဒီကျွန်တော်တို့ကင်ပီနယ်တွင်းမှာပညာရေးချိုးတက်တဲ့နေရာတွေရှိပါသေးတယ်စီနေပါသေးတယ်မြင်အောင်ကြည့်ပါအမျိုးပေါ့အရေးစာသားလေးနဲ့ကျွန်တော်တော့ရပါတယ်အရင်အေဂျင့်နဲ့ဒီအရင်တိတ်ဆိတ်အေဂျင့်နဲ့တိုးတောင်းနေတော့မှဒီရန်ငွေတနတ်တန်တွေကြောင့်အေဂျင့်မှုတွေမရနိုင်တော့ပါဘူးအဲဒါကြောင့်ကျွန်တော်တို့တိုင်းသားချင်းချင်းလက်တွေ့ကြရင်မကောင်းဘူးလားအမျိုးပေါ့ကျွန်တော်တော့ရတာလက်တွေ့လိုက်လည်းမကောင်းဘူးလားဒါကြောင့်ကျွန်တော်တို့တစ်ခုတည်းသောခေါင်းစဉ်ကတော့ဒေတာအဲဆိုတာမျိုးချစ်စိတ်တတ်တဲ့ကျွန်တော်လက်တွေ့ကြပါစို့
ကရင်တိုင်းရင်းသားတွေအားလုံးငြိမ်းချမ်းရေးရဖို့အတွက်ပေါ့လေကရင်ပြည်နယ်ကြီးတပြည်လုံးငြိမ်းချမ်းရေးရဖို့အတွက်ဆိုလို့ရှိရင်ကရင်လူမျိုးတစ်ယောက်အနေနဲ့ဘယ်လိုသုံးသပ်ချင်ပါလဲဗ
ျကျွန်တော်တယောက်အနေနဲ့ပြောလို့ဆိုရင်လူမျိုးတိုင်းပါလေအတတယ်မာနတယ်ရှိကြပါတယ်ကျွန်တော်တို့ကရင်သမျိုးသားလုံးကိုပဲပြောမယ်ဆိုရင်စီလုံးဖို့ဆိုတာကလက်နက်ကတည်းအများလားကိုဟုတ်ကဲ့သူလည်းသူ့မာနနဲ့သူ့ရဲ့ခံယူချက်နဲ့သူစဉ်းသင်တယ်သွားနေတယ်ဟုတ်ကဲ့အဲ့ဒီအားလုံးပြန်ပေါင်းစည်းလို့ဆိုကျွန်တော်တယောက်အနေနဲ့ကျွန်တော်မြင်ရသလောက်အားလုံးကိုတစိတ်တဝန်းနဲ့ထားပြီးတော့ပန်းနိုင်တစ်ခုတည်းထားပြီးတော့ငါတို့ကကင်ပါ we are current ဆိုတော့အဲ့ဒီရဲ့ခေါင်းစဉ်တစ်ခုနဲ့ညီလောက်ပါတယ်ကျွန်တော်ထင်တာတော့ကျွန်တော်မြန်မာနိုင်ငံမှာလည်းကျွန်တော်ကရင်ကတော့ငြိမ်းချမ်းရေးဖော်ဆောင်နေပြီတခြားတိုင်းရင်းသားတွေလည်းတိုင်းရင်းသားတွေကငြိမ်းချမ်းရေးမလို့ရှင်ဘူးဆိုလည်းမဖြစ်ပါဘူးဒါကြောင့်မို့ကချင်မှာဖြစ်နေတဲ့ပြဿနာလည်းကရင်နဲ့သက်ဆိုင်ပါတယ်ဟုတ်ကဲ့ကျွန်တော်တို့အားလုံးဝိုင်းဝန်းကူညီမှသာလေထာဝရငြိမ်းချမ်းရေးရရှိမယ်လို့ကျွန်တော်မြင်ပါတယ်
အခုလိုပြကြပြီးတော့ကေဖိုးကောက်ကိုအာရဗီအကျေးဇူးများတင်ပါတယ်
ဟုတ်ကဲ့ကျွန်တော်အာရဗီအဖွဲ့ဝိုင်းတော်သားတစ်ဖွဲ့လုံးနဲ့ကျေးဇူးတင်ပါတယ်